ကချင်ပြည်နယ်ပူတာအိုမြို့မှာတော့ဆန္ဒပြလူငယ်တွေစီရီယမ်မှာပါဝင်တဲ့ဝန်ထမ်းတွေကိုအိမ်နံရာရောက်လိုက်ပြီးတော့ဖမ်းဆီးနေတာကြောင့်ယာနဲ့ချီတဲ့ဒေသခံတွေတောတောင်တွေထဲမှာတိမ်းရှောင်ပုံအောင်နေရပါတယ်။ဒီလိုအဖမ်းဆီးသတင်းကြောင့်မချမ်းဘောနဲ့နောင်မွန်းမြို့တွေဘက်မှာလည်းစီရီယမ်ဝန်ထမ်းတွေတိမ်းရှောင်နေကြရပါတယ်။ရန်ကုန်ကလာတဲ့သတင်းကိုရန်နိုင်ပြောပြပေးပါရှင်။
မြန်မာနိုင်ငံမြောက်ဖျားကကချင်ပြည်နယ်ပူတာအောင်မြို့မှာစစ်တပ်ကအာဏာသိမ်းခဲ့တာကိုစတင်တဲ့အနေနဲ့ဖေဖော်ဝါရီ9ရက်နေ့ကစပြီးတော့တမုံဒီကန့်ကွက်ခဲ့ကြပြီးဖေဖော်ဝါရီ10ရက်နေ့မှာတော့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြသလိုဝန်ထမ်းတွေကလည်းရုံမတက်အကြမ်းမဖက်အာဏာဖီဆန်ရေး CDM လုံရှားမှုမှာပါဝင်ဆန္ဒပြတာတွေကိုဇက်တိုက်ဆောင်ရွက်ခဲ့ကြပါတယ်ဖေဖော်ဝါရီ20ရက်နေ့ကစပြီးတော့ဆန္ဒပြခေါင်းဆောင်တွေ CDM လုံရှားသူတွေကိုအာဏာပိုင်တွေကအိမ်တိုင်းရာရောက်လိုက်လံဖမ်းဆီးနေတဲ့အတွက်တော်တော်များများထွက်ပြေးတိမ်းရှောင်နေကြရတယ်လို့ပူတာဟိုဒေသခံက VOA ကိုပြောပါတယ
်။အေးဆန္ဒပြတဲ့အထက်မှာစီကာဆိုင်ပြီးမှဟိုကလေးတွေကိုအိမ်ပိုင်ရာရောက်ဖမ်းတာလေ။စီစီအိမ်လေးကကလေးတွေကိုဖမ်းတာတော့ဆယ်ရေးစစ်တီးရေးပြီးပဲဖမ်းတာမဟုတ်ဘဲနဲ့ကလေးတွေကိုဟိုကာကွယ်ပေးမယ့်လူကြီးကရွာလူကြီးတွေပေါ့နော်။သူကအိမ်မရှိတဲ့လူတွေကိုလည်းအိမ်ကြီးတော့ပြပြီးမှအဲ့လိုဖမ်းတာပေါ့။အဲ့ဒါကိုမကလေးရတော့ဒီမှာပဲခိုးပြီးမှလေအိမ်မှာတော့မနေနိုင်ရအောင်အမှုဖြစ်နေကြတာ။မင်းတို့မူးတွေလည်းအဲ့လိုမျိုးဆရာအကြောင်းဆရာဆရာမတွေပါလေနော်အဲ့ဒီအဖက်တည်းလည်းတော်လေးပုံးနေကြတယ်ကျတို့လည်းလုံးဝလူတွေနဲ့တော့အတိမခံဘူးတိလာအဲ့လိုမျိုးဖြစ်နေကြတာဟုတ်တယ
်။လောလောဆယ်ရရှိထားတဲ့စည်ရင်အရာဆိုပူတာအိုမချမ်းပေါ်နောင်မောမျိုးတွေကတိတ်ရှောင်နေသူ200နီးပါးရှိကြောင်းအခုလို့ဆက်ပြောပါတယ
်။သူကနောင်မောမှာကကိုယ်ကျေကိုယ်ကျေကျော်ရနော်မချမ်းဘုတ်ဘက်မှာကျတော့55ယောက်ရှိတယ်လို့ပြောတယ်။ပူတာအိုမှာကျတော့103ယောက်တဲ့လူငယ်ကောင်းဆောင်တွေကပေါ့နော်အဲ့လိုမျိုးဂျင်းကျူစုထားတဲ့လူတွေပဲပေါ့နော်အခုပြန်ပြီးမှ73ဟုတ်တယ်ကောက်နေတော့ပေါ့နော
်ပူတာအိုနောင်မောမချမ်းဘောဒေသတွေဟာမြန်မာပြည်မြောက်ပိုင်းရေခဲတောင်တွေရှိရာဒေသမှာတည်ရှိပြီးမိုးရွာတဲ့အချိန်မှာအလွန်အေးတာကြောင့်တိမ်းရှောင်နေသူတွေကျန်းမာရေးအတွက်ဒေသခံအများစုကစိုးရိမ်နေကြပါတယ်။တောတောင်တွေမှာပုန်းရှောင်နေသူတွေဟာရာသီဥတုဒဏ်ကြားမှာခက်ခက်ခဲခဲပုန်းရှောင်နေကြရတယ်လို့ကချင်ကျောင်းသားလူငယ်အဖွဲ့ဝင်တဦးကအခုလိုပြောပါတယ်
။ဘယ်မျိုးကန်ထောက်လမ်းတွေကဘန်းပေါ်လုပ်တဲ့အခါမှာတို့ကအိမ်မမနေရဘူးတော့မှပဲအခုစဉ်းစားကြည့်လိုက်ပါနော်။စဉ်းစားကြည့်လိုက်အဲ့လိုတော့မှပဲနေရအဲ့လိုကြည့်ရတာပဲနော်။ကျွန်တော်တို့အမျိုးတွေလည်းပါရဲ့ကျွန်တော်ရဲ့ပငယ်ချင်းတွေလည်းပါတယ်အဲ့ဒါကြောင့်ကျွန်တော်ပြေပြေဆိုင်ဆိုင်ဖြစ်တယ်ရထားရဲ့အခုကဒီတော့ဘောင်းမှာတော့ဘိုးအရင်ရတဲ့ခါကျတော့တော့မှမင်းရတဲ့ကမှကျွန်တော်ရဲ့ပြည်လို့ပြောလို့ရှိရင်ရရတယ်လို့ရှိရပါခမ
နောင်မောင်ဒေသခံတဦးကတော့သူတို့မြို့မှာဖမ်းတာစီးတာမရှိပေမဲ့တခြားမြို့မှာဖမ်းစီးနေတယ်ဆိုတဲ့သတင်းကြောင့် CDM ဝန်ထမ်းတွေတိတ်ရှောင်နေတာဖြစ်တယ်လို့လည်းပြောပါတယ
်ဒီကျွန်တော်ရဲ့နောင်မောင်အကြည့်ဝင်နေကြတော့အမြဲပိုင်းတော့ CDM ဝင်ကြတာပေါ့ဒါပေမဲ့အခုအချိန်မှာအထောက်အကူတော့မရှိဘူးဒါမျိုး CDM ကြီးကဖမ်းလို့ကြတယ်ဆိုတော့တပင်းကြီးပါတယ်ဆက်တော့သူတို့ဒီမှာလည်းအဲ့ဒီလုပ်လာမှာဆိုရင်လည်းတချို့ကတော့တင်းချောင်းနေတာကြီးလည်းရှိတာပေါ့နော
်ဒီဒေသတွေက CDM ဝန်ထမ်းတွေဟာခေါလံဖူးဒေသမှာပြည်သူစစ်တွေရှိနေတာကြောင့်တရုတ်မြန်မာနယ်စပ်ကိုတင်းချောင်းလို့မရသလိုမြကြီးနားပါဝင်တခြားဒေသတွေတင်းချောင်းဖို့အတွက်ဆိုရင်လည်းလမ်းမှန်ဆက်သွယ်ရေးနဲ့ခရီးစရိတ်စတဲ့အခက်အခဲတွေကြောင့်တော်တော်အတွင်းမှာပဲပုံရှောင်နေတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။လောလောဆယ်မှာတော့ပူတာအောင်မြို့ပေါ်မှာဆိုင်ကယ်နဲ့ဆန္ဒပြတာညသပိတ်ဆင်နွှဲတာတွေကိုပျောက်ကြားစနစ်ပုံစံနဲ့ဆက်လက်လှုပ်ဆောင်နေပါတယ်။တမတော်နဲ့ကချင်လက်နက်ကိုင် KIA တပ်ဖွဲ့တွေကြားမှာလဲပူတာအောင်ခရိုင်ထဲမှာပြီးခဲ့တဲ့နှစ်ရက်အတွင်းကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်ခင်ဗျာ
။ကိုရန်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။